Welcome to the Voice of America in Burmese.
Mingla nya jam ma to da shin nya shin. VOA American တိုင်းရဲ့2020ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်မှာဒီကနေ့ညပိုင်းအတွက်ထိတန်းရောက်သတင်းတွေကိုမတ်စုမှုနဲ့အတူတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့အပတ်ကအရေးပေါ်အသုံးပြုဝင်ပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအမေရိကန်မှာမနေ့တနင်္လာနေ့ကစပြီးတော့ထိုးပေးခဲ့ပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုအရင်ဦးစားပေးမှာဖြစ်ပါတယ်။နယူးယောက်မြို့အရေးပေါ်ဆေးကုသရေးဆိုင်ရာသူနာပြုဆန်ဒရာလင်းဆေးကပထမဆုံးကာကွယ်ဆေးထိုးနိုင်တဲ့သူဖြစ်ပါတယ်။အစမတန်အိတ်ခဲထားတဲ့ရေခဲပုံးတွေနဲ့ထည့်ထားတဲ့ဆေးတွေကိုဖိုင်ဇာဆေးထုတ်လို့ရတည်ရှိတဲ့မီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအမေရိကန်တလွားကိုတနင်္ဂနွေနေ့တုန်းကစပြီးတော့တင်ပို့ပေးနေတာပါ။အခုဒီကကွယ်ဆေးကအမေရိကန်အခြေစိုက်ဖိုင်ဇာဆေးကုမ္ပဏီနဲ့ဂျာမနီ BioNTech တို့ပူးတွဲဆန်သက်ထုတ်လုပ်တာဖြစ်ပါတယ်။ဆေးတင်ပို့ဖြန့်ဖြူးပေးနေတာဟာအဆင်ပြေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တစ်ရပ်ဖြစ်တဲ့ Operation Red Speak ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parna ကပြောပါတယ်။နောက်သတင်းပတ်အတွင်းမှာနာတာရှိသက်ကြီးရွယ်ဦးတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့သက်ကြီးကေဟာ9000ကိုဆေးရီပေးပို့သွားမယ်လို့လည်းသူကပြောပါတယ်။Johns Hopkins တက္ကသိုလ်စီးရင်တွေအရအခုထိအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 16.2 သန်းနဲ့သေဆုံးသူက3သိန်းနီးပါးရှိပြီဖြစ်ပါတယ်ရှင်။ British American နဲ့ Canada နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးတော့ထိုးပေးနေတာနဲ့အတူအနောက်နိုင်ငံတွေမှာဒီကပ်ရောဂါကြီးအဆုံးသတ်ဖို့လမ်းစာတွေရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ဒါဟာလေလာနဲ့ချီပြီးတော့ကြာနိုင်ပါတယ်။စီးရင်တဲ့နိုင်ငံတွေအတွက်ကာရောဂါကွယ်ဆေးရဖို့ဒီထက်ပိုပြီးတော့ကြာနိုင်တယ်လို့ပို့ပြီးတော့လည်းခက်ခဲနိုင်တယ်လို့ AP သတင်းတရက်မှာရေးသားထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ Gavi ကာကွယ်ရေးဆိုင်ရာမဟာမိတ်အဖွဲ့ကကမ္ဘာတဝန်းလူတိုင်းကာကွယ်ဆေးရနိုင်မှု COVAX အစီအစဉ်ကိုချမှတ်ထားတာပါ။ဒါပေမဲ့လည်းဒီအစီအစဉ်ကလာမယ့်နှစ်အတွင်းမှာဝယ်ယူဖို့ရည်မှန်းထားတဲ့ထိုးဆေး1ဘီလီယံရဲ့ရာနှုန်းအနည်းငယ်ကိုသာဝယ်ယူဖို့သဘောတူညီထားနိုင်ခဲ့ပါတယ်။ဆေးတွေကိုဖြန့်ဖြူးဖို့ကလည်းတိတိကျကျသဘောတူထားတာမရှိသေးသလိုငွေကြေးလည်းအလုံးလောက်မရှိပါဘူး။ကာကွယ်ဆေးတိုင်းလူကြီးများထိုးပေးနိုင်ရမယ်ဆိုတဲ့ရည်မှန်းချက်ကချမ်းသာတဲ့နိုင်ငံတွေအတွက်ဖြစ်နိုင်ပေမယ့်ကျန်စင်းရတဲ့နိုင်ငံတွေအတွက်ဒီရည်မှန်းချက်ကမေးမိန်လာတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တချို့ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကတော့ကာကွယ်ဆေးရရှိရေးသူတို့ကိုယ်ပိုင်သဘောတူညီချက်တွေကိုပြုလုပ်လာကြပါတယ်။မလေးရှား၊ပီရူ၊ဘင်္ဂလားဒေ့ရှ်အပါအဝင်တခြားဝင်ငွေနည်းနဲ့ဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေကတော့ COVAX အစီအစဉ်မှာဆက်ပြီးတော့ပါဝင်နေသေးပေမဲ့ဒုတိယဦးစားပေးအနေနဲ့ဈေးကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးကာကွယ်ဆေးရဖို့ဆောင်ရွက်နေကြပါတယ်။အခုလက်ရှိတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူက83သန်းကျော်ရှိပြီးသေဆုံးသူက16သန်းကျော်ရှိပါတယ်ရှင်။American သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးလိုက်ပြီးဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့မဲပေါင်း290ထက်အများပြားပို့ပြီးတော့အနိုင်ရခဲ့တာပါ။ဂျိုးဘိုင်ဒန်က306မဲရရှိနေတာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်က232မဲရနေတာဖြစ်ပါတယ်။အခုလိုသူအနိုင်ရတာကြောင့် Republican သမ္မတဒေါ်နယ်ထရမ့်ဟာ American သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယသက်တမ်းရှုံးနိမ့်နဲ့ပြင်စမမြောက်သမ္မတဖြစ်လာပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာရွေးကောက်ပွဲမတမာမှုရှိတယ်ဆိုပြီးသမ္မတထရမ့်နဲ့သူ့ရဲ့အပေါင်းဖော်တွေကတရားရုံးတွေကိုလျှောက်ထားတင်သွင်းတဲ့တရားစွဲဆိုမှုပေါင်း50ကျော်လေးရှုံးနိမ့်ခဲ့ပြီးဖြစ်ပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကပြည်နယ်လွှတ်တော်အဆောက်အဦတွေမှာပုံမှန်တွေ့ဆုံမဲပေးလေးရှိပေမဲ့ဒီနှစ်မှာတော့ပြည်နယ်တချို့မှာမဲပေးတဲ့နေရာတွေကိုလုံခြုံရေးအရာအများပြည်သူကိုအသိမပေးဘဲနဲ့ကျင်းပခဲ့တာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကလူတဦးချင်းစီပေးတဲ့မဲအရာမဲပေါင်း9တန်းကျော်အသာစီးရခဲ့တာဖြစ်ပေမဲ့American တို့ကျင့်သုံးတဲ့တဆင့်ခံဒီမိုကရေစီစနစ်အရာသမ္မတရွေးချယ်ရေးအဖွဲ့ကသာရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးတာဖြစ်ပါရဲ့ရှင်။ American တွေရဲ့စိတ်ဓာတ်ရေးရာတိုက်ပွဲမှာဒီမိုကရေစီကအောင်ပွဲခံခဲ့တယ်လို့သမ္မတရွေးချယ်ရေးအဖွဲ့ကသူ့ကိုအနိုင်ရမဲပေးပြီးမှရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။ငြင်းငြင်းချမ်းချမ်းအစိုးရအလွဲပြောင်းလုပ်ရေးကိုအနာအလွဲသုံးစားလုပ်ပြီးဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ American ပြည်ထောင်စုရဲ့စနစ်ကိုယုံကြည်မှုအပြည့်နဲ့ American ပြည်သူတွေမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲရဲ့သမာသမန်ရှိမှုဂုဏ်သိက္ခာမပြတ်မယွင်းရှိနေစေဖြစ်ကြောင်း Mr. Biden ကပြောပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးပြီးမှသမ္မတ Trump ကတစုံတရာဝေဖန်ပြောကြားတာ ရှိသေးပါဘူး။အကျိနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲမတမာမှုအကြီးအကျယ်ရှိခဲ့တယ်လို့တနင်္ဂနွေနေ့တုန်းကသမ္မတထရမ်ကတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 633.9 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ရှင်များရှင်ကျမကစုမုံမှာခိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်။အမေရိကန်ရှင်နေချုပ်ဝီလျံဘာဟာရှစ်သတင်းပတ်ထဲသူ့ရဲ့ယာရုကနေနှုတ်ထွက်အနားယူတော့မှာဖြစ်ပါတယ်။တနင်္လာနေ့ကသမ္မတဒေါ်နယ်ထရန့်နဲ့ရှင်နေချုပ်တို့အင်ဂျူရောမှာတွေ့ဆုံမှုပြီးရှင်နေချုပ်ဘာဟာခရစ်စမတ်အားလည်းရဲ့မတိုင်ခင်မှာယာရုကနေအနားယူတော့မယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြလိုက်တာပါ။သမ္မတထရန့်အစိုးရကိုအတော်လေးကိုချီးမွမ်းထားတဲ့ရှင်နေချုပ်ဝီလျံဘာရဲ့ထွက်စာကိုလည်းသူ့ရဲ့ Twitter အကောင့်မှာတင်ထားပါတယ်။စာထဲမှာတော့ရှင်နေချုပ်ဘာဟာဒီဇင်ဘာလ23ရက်နေ့အထိပဲသူ့ရဲ့ရှင်နေချုပ်တာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ်။ရှင်နေချုပ်ဘာရဲ့နေရာမှာလက်ထောက်ရှင်နေချုပ် Jeff Ross ကရှင်နေချုပ်ဖြစ်နေယာယီတာဝန်ယူမယ်လို့သမ္မတထရန့်ကပြောပါတယ်။ရှင်နေချုပ်ဘာဟာသမ္မတထရန့်ကိုထောက်ခံသူဖြစ်ပေမဲ့လို့ကျင်းပခဲ့တဲ့2020သမ္မတရွေးကောက်ပွဲမှာဒီရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေလောက်တဲ့ကြီးကြီးမားမားမဲမတမာမှုမျိုးမရှိခဲ့ဘူးလို့ရှင်နေချုပ်ဘာပြောခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့တဲ့သမ္မတထရန့်ကိုအမျက်ထွက်စေခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူ Republican အမတ် Lindsey Graham ကလည်းရှင်နေချုပ်ဘာဟာသူတရားရေးရှင်နေချုပ်ဖြစ်နေတာဝန်ယူထမ်းဆောင်ခဲ့တဲ့အချိန်တွင်တရားရေးဌာနရဲ့ပြည့်စည်ရိုးရိုးမှုတွေကိုပြန်လည်ပြုပြင်နိုင်ခဲ့တဲ့ဥပဒေအတိုင်းမျက်မျှတတဥပဒေနဲ့အညီဖြစ်အောင်ကြိုးစားခဲ့တဲ့သူ့အတွက်ဂုဏ်ယူစရာတွေများစွာရှိပါတယ်လို့ဂုဏ်ယူကြောင်းချီးမွမ်းပြောဆိုခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့ရှင်နေချုပ်ဘာဟာသူ့တာဝန်သက်တမ်းတလျှောက်သမ္မတထရန့်ရဲ့အကျိုးအတွက်ကိုပဲလုပ်ပေးခဲ့တယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်ရှင်။ပြန်ပေးဆွေးခါရပြီးတဲ့နောက်သေဆုံးသွားနိုင်ခြေရှိတဲ့အမေရိကန်နိုင်ငံသား Robert Lidvonsom နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကအီရန်နိုင်ငံပေါ်မှာတန်ခတ်ရေးယူမှုတွေစတင်လိုက်ပါပြီ။လွန်ခဲ့တဲ့2008ခုနှစ်အီရန်ကျွန်းတစ်ခုပေါ်မှာပျောက်ဆုံးသွားတဲ့အငြိမ်းစား FBI အရာရှိဟာအမေရိကန်နိုင်ငံသား Robertလီဗွန်ဆမ်ရဲ့ကိစ္စမှာအဓိကပါဝင်ပတ်သက်တဲ့အီရန်ထောက်လှမ်းရေးအရာရှိနှစ်ဦးကိုတန်ခတ်အရေးယူလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့စုံစမ်းထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာဝန်ကြီးဌာန MOIS ကအီရန်ထိပ်တန်းစုံစမ်းအရာရှိနှစ်ယောက်ဖြစ်တဲ့မိုဟာမက်ဘဇီရီနဲ့အာမက်ခါဇိုင်းတို့ရဲ့နာမည်တွေကိုတန်ခတ်အရေးယူမှုရဲ့စီးရင်ထဲမှာအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကတနင်္လာနေ့ကထည့်သွင်းထုတ်ပြန်လိုက်တာပါ။အရေးယူပိတ်ဆို့ထားလို့ရနိုင်တဲ့အမေရိကန်ဗန်စီရင်သူတို့နှစ်ဦးမှတော့ရှိပုံမရတော့ဘူးလို့အမေရိကန်အကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုအွန်လိုင်းသတင်းစာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးရဲ့အီရန်ပြင်ပလှုပ်ရှားသွားလာမှုတွေမှာတဆင့်ခံအရေးယူမှုတွေနဲ့တက်ရောက်မှုရှိနိုင်တယ်လို့တော့ပြောပါတယ်။အမေရိကန်နိုင်ငံသား Robert Levinson ပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးတော့အီရန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတော့အီရန်နိုင်ငံသားရဲ့ဝင်ကြီးညင်းဆိုထားတဲ့သတင်းကိုပဲအီရန်ဆိုရပိုင်သတင်းဌာန ISNA ကအချိန်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေပါတယ် Robert Levinson ဟာ2008ခုနှစ်မတ်လ9ရက်နေ့ကအီရန်နိုင်ငံရဲ့တောင်ပိုင်း Khiz ကျွန်းစုကိုသွားရောက်ရင်းနဲ့ပျောက်ဆုံးသွားတာဖြစ်ပါတယ်သူဟာအဲ့ဒီမတိုင်ခင်9နှစ်တုန်းကတော့အမေရိကန်ပြည်ထောင်စုစုံစမ်းရေးဘူရို FBI မှာ22နှစ်ကြာလုပ်ကိုင်ခဲ့ပြီးတော့အငြင်းစားယူခဲ့သူလည်းဖြစ်ပါတယ်ရှင်နေဆက်ဖြတ်ကျော်ပြီးတော့မြောက်ကိုရီးယားစံကြီးအုံပစ္စည်းတွေလွှတ်တင်ပေးပို့နေတာကိုတားမြစ်တဲ့ဥပဒေသစ်တရဲ့တောင်ကိုရီးယားနိုင်ငံမှာပြဋ္ဌာန်းလိုက်ပါပြီ။လူခွေလှူရှားသူတွေဟာလက်ကမ်းစာဆောင်တွေ၊ကွန်ပျူတာသုံး USB stick လေးတွေနောက်ငွေကြေးနဲ့တမာကျန်းစာတရားစာအုပ်တွေကိုတွဲပြီးတော့ချိတ်ထားတဲ့လေမုတ်ဘူပေါင်းအကြီးကြီးတွေလွှတ်တင်ပြီးတော့တတ်မှတ်နေဆက်ကိုကျော်လွန်ပေးပို့နေတာနှိမ့်နဲ့ချီလာပြီးဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒီလိုမျိုးခွင့်ပြုချက်မရဘဲနေဆက်ဖြတ်ကျော်ပစ္စည်းတွေပို့လွှတ်နေတာဟာတရားမဝင်ဥပဒေချိုးဖောက်မှုဖြစ်သွားပါပြီ။ဒါကိုတနင်္လာနေ့ကတောင်ကိုရီးယားအာဏာရပါတီဘက်ကလွှတ်တော်မှာပြဋ္ဌာန်းလုံဆောင်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီတားမြစ်ချက်ဟာဆိုရင်လေဘူပေါင်းတွေလွှတ်ပြီးတော့နိုင်ငံတကာသိအောင်လှုပ်ရှားဆောင်ရွက်နေကြတယ်။မြောက်ကိုရီးယားစန့်ကျင်တဲ့သူတွေ၊လူခွေတက်ကြွလှုပ်ရှားသူတွေအပါအဝင်နောက်ခရီးရန်သာသနာပြုတွေအတွက်ပါကြီးမားတဲ့တက်ရောက်မှုဖြစ်ပါတယ်။MT Leaflet Law လို့ခေါ်တဲ့လက်ကမ်းစာဆောင်တွေပေးပို့တာဆန့်ကျင်တဲ့ဒီဥပဒေအသက်ဝင်လာပြီဆိုရင်ဒီဥပဒေချိုးဖောက်တဲ့သူမီးသူမဆိုအမေရိကန်ဒေါ်လာ 28,000 နဲ့ညီမျှတဲ့ကိုရီးယားဝန်ငွေ330ပေးဆောင်ရမှာဖြစ်ပြီးထောင်နဲ့၃နှစ်အထိကြာခံရမှာလည်းဖြစ်ပါတယ်။တောင် ကိုရီးယားကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်ဟာတောင်ကိုရီးယားနိုင်ငံရဲ့လွတ်လပ်စွာမိမိရဲ့ဆန္ဒထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီအခြေခံစံနှုန်းတွေကိုတက်ရောက်မှုရှိစေတယ်ဆိုပြီးလူခွေလှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာဒီဇင်ဘာလ31ရက်နေ့မတိုင်ခင်ရွေးကောက်ပွဲတွေပြန်ကျင်းပပေးစီလိုပါတယ်ဆိုတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့ကြေညာချက်အပေါ်မှာတက်မတော်အနေနဲ့ကြိုးဆိုကြောင်းနဲ့လိုအပ်တာတွေကိုပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသူ့သဘောထားကိုထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီကနေ့ကြာရောက်တဲ့46မိနစ်မြောက်ရခိုင်ပြည်နယ်နေ့မှာကာကွယ်ရေးဦးစီးချုပ်ကပေးပို့တဲ့တဝင်လွှာတဲ့အခုလိုဖော်ပြပါရှိတာပါဒီတဝင်လွှာထဲမှာအကြမ်းဖက်အဖွဲ့ကြီးဖြစ်အစိုးရကကြေညာထားတဲ့ AA အဖွဲ့ကိုတော့အရင်ကလိုအကြမ်းဖက်အဖွဲ့ကြီးဖြစ်တုံ့နှုံတာမလုပ်တော့ပဲ ULAAA လို့ပဲကာကွယ်ရေးဦးစီးချုပ်ကတုံ့နှုံထားပါတယ်အလားတူနိုင်ငံတော်သမ္မတဦးဝင်းမြင့်ပေးပို့တဲ့ရခိုင်ပြည်နယ်နဲ့တဝင်းလာထဲမှာလည်းလုံခြုံရေးအခြေအနေမရှိလို့မကျင်းပနိုင်ပဲရွှေ့ဆိုင်ခဲ့ရတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေအတွင်းရခိုင်ပြည်သူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီရွေးကောက်ပွဲတွေအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်သက်ဆိုင်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေဘက်ကဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ကိုလည်းသမ္မတဦးဝင်းမြင့်ကမေတ္တာရက်ခံထားပါတယ်ရှင်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရပါမယ်ရှင
်ကိုဗစ်ကရောဂါကာလယာယီပိတ်ထားတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေမနေ့ကမှပြန်လည်ဖွင့်လှစ်တဲ့အခါခရီးသည်တွေလိုက်နာရမယ်ချမ်းမာရေးဆိုင်ရာစီမံတွေထုတ်ပြန်လိုက်တဲ့အကြောင်းတင်ပြပါမယ်ကျွန်မကတော့စုပါပြည်ရင်းလေရင်ခီးစဉ်တွေနဲ့လိုက်ပါကြမယ်ခီးသည်တွေအနေနဲ့ကိုဗစ်ရောဂါကိုရှိမရှိကျန်းမာရေးစစ်ဆေးချက်အပါအဝင်ခီးစဉ်တစ်လျှောက်လိုက်နိုင်ရမယ့်စီမင်းတွေကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ခီးစဉ်အစုံရောက်ရှိရာဒေသတွေမှာသတ်မှတ်ထားတဲ့စောင့်ကြည့်စစ်ဆေးခံရမယ့်အစီအစဉ်အပါအဝင်ကျန်းမာရေးဆိုင်ရာစီမင်းတွေကိုလည်းခီးသွားတွေလိုက်နာကြရမှာပါခီးစဉ်မတိုင်ခင်ယောဂါကူရှိမရှိသိနိုင်မှုကျန်းမာရေးဌာနကသတ်မှတ်ထားတဲ့နေရာတွေမှာနေရင်လက်မှတ်အထောက်အထားပြပြီးစစ်ဆေးရမှာဖြစ်တယ်လို့ယောဂါကူကူဆတ်မှုရှိတာတွေ့ရှိခဲ့တဲ့ခီးသည်တွေအနေနဲ့နေရင်လက်မှတ်ကိုပြန်လည်တောင်းခံနိုင်အောင်စီစဉ်ထားတယ်လို့လည်းရန်ကုန်တိုင်းပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားမှုဒေါက်တာထွန်းမြင့်ကပြောပါတယ
်အကယ်၍မြန်မာပေါ်စစ်တွေထွက်ခဲ့တယ်ဆိုလို့ရှိရင်လည်း refund ပြန်ရရတော့ကျွန်တော်တို့ဒီဥစ္စာလည်းညှိနှိုင်းဆောင်ရွက်ထားပြီးလည်းပဲဖြစ်ပါတယ်ဒါလေးပဲပြန်ရမှာပါအကဲ positive ထွက်ခဲ့တယ်ဆိုလို့ရှင်တော့ကျွန်တော်တို့ရဲ့ positive center တွေကိုဘာပြီးတော့ကုသမှုခံယူရမှာလည်းပဲဖြစ်ပါတယ်ပြီးလို့ရှိရင်တော့ contact ဖြစ်တဲ့သူတွေကတော့ primary contact secondary contact ဒါနဲ့လိုက်လုံးကြီးထွေပေါ့လေကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မှာလည်းပဲဖြစ်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဒီနေ့လင်းရင်ခီးစဉ်သွားတော့မယ်ဆိုချက်ကင်မဝင်ခင်36နာရီအတွင်းစစ်ဆေးထားတယ်ကျွန်တော်တို့ရဲ့ဒီ covid-19 negative အဖြစ်ပေါ့။ဒါကိုကျွန်တော်တို့လိုအပ်ပါတယ
်။ covid ပိုးရိပ်လူနာအများဆုံးရှိတဲ့ရန်ကုန်တိုင်းမှာတော့ခရီးမသွားခင်36နာရီအတွင်းမှာစုလိဖျားလမ်းမှာရှိတဲ့ tourist bar မှာအဆောက်အုံနဲ့အောင်မင်္ဂလာအဝေးပြင်ဝင်းတွေကဒေသန္တရကျန်းမာရေးဌာနတို့မှစစ်ဆေးနိုင်ပါတယ်။ရန်ကုန်တိုင်းပါဝင်အိမ်ပြင်မထုတ်ဖို့သတ်မှတ်ထားတဲ့ဒေသကနေတခြားဒေသတွေကိုသွားရောက်တဲ့ခရီးသွားတွေအနေနဲ့ခရီးစဉ်အစုံမှာစောင့်ကြည့်စစ်ဆေးခံရမှာဖြစ်တယ်လို့ယောဂဘူးရှင်ရှိထပ်မံစစ်ဆေးခံရမှာပါ။အိမ်ပြန်ထွက်ရအမိန်ထုတ်ပြန်မထားတဲ့ပြားပြည်နယ်ကိုပြန်မှုစီစဉ်နေတဲ့ရန်ကုန်မြို့ရောက်ဆေးရှာဖို့ကတော့နေရပြန်မှုပြင်ဆင်ထားတယ်လို့ပြောပါတယ်
။ဟိုနေရလက်မှာတော့ဝယ်ခါပြီးသားပြီ။ပြန်ဖို့အတွက်ဆိုနာမည်စနေနေ့ရည်တော့ဟိုယောဂပိုရှိမရှိအဲ့လိုမျိုးသွားပြီးမှာစနေနေ့မနေ့9နိုင်အရောက်သွားရမှာဟုတ်။ပြန်ရတော့ quarantine ဝင်ရမှာတဲ့ဟို quarantine ဖနေရတော့ဝင်ရမှာအဲ့လိုမျိုးတော့သူတိထားတာပေါ့နော်ဟုတ်။
ပြည်ရင်းလေကြောင်ခရီးစဉ်တွေကိုကျန်းမာရေးသတ်မှတ်ချက်တွေချမှတ်ပြီးပြန်လည်ပြေးဆွဲခွင့်ပြုလိုက်ပြီးဖြစ်ပေမဲ့လေကြောင်လိုင်းတွေကတော့ခရီးစဉ်တိုင်းကိုပုံမှန်ပြေးဆွဲတာမျိုးမရှိသေးပါဘူး။ရန်ကုန်မြို့ကနေချင်းမီနယ်ဖလန်းမြို့ကိုပြန်မှုပြင်ဆင်နေတဲ့ဒုစင်ဆွေကလည်းပြည်ရင်းခရီးစဉ်တွေပြန်ဖွင့်ပြီဆိုပေမဲ့အခက်အခဲတချို့ရှိနေတယ်လို့ပြောပါတယ်
။အခုလေလိုင်းပြန်ဖွင့်ပြီဆိုတာတရင်ကြတော့စောင့်နေတယ်ပေါ့နော်မျိုးရင်းချက်ကြီးကြီးနဲ့ဒါမှမဟုတ်ချင်းပြည်နယ်ကိုပြန်ဖို့လိုင်းကလေးမြို့ကကြတော့ပါမလာဘူးကြံချင်တာပေါ့ဖလန်းနေချင်တဲ့ Christmas မှာအဲကြတော့ပြန်လို့မရဘူးဖြစ်နေတယ်ပေါ့နော်အဲဒီနှစ်တော့ရန်ကုန်မှာပဲရှိနေလို့မထင်ဘူးဟုတ်ကားနဲ့ပြန်ရမယ်ဆိုရင် ဆယ်လေးရက်၂၁ရက်အဲ့လိုမျိုးကိုနေရဆိုရင်ရန်ကုန်ကနေပြန်လာတဲ့သူအားလုံးပေါ့နော်ကလေးမျိုးကနေထုတ်ပြန်ထားတာသူတို့၂၁ရက်နေ့ဝင်ရမှာတဲ့ကလေးမျိုးမှာအခုကကြာတော့လေရင်နဲ့ပြန်လို့ရှိရင်ဒါတော့၃ရက်အတွင်းပဲဝင်ရမယ်အဲ့လိုမျိုးရှိတဲ့အခါကျတော့ထုတ်ပြန်ချက်ကနည်းနည်းမရှင်းတယ်လို့ဖြစ်နေတယ်ပေါ့နော်ကားဟာပြောပြန်ရမယ်ဆိုရင်ကလေးမှာ quarantine ဆယ်လေးရက်လောက်ဝင်ရမယ်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့လေရင်တိုင်းကျတော့လေကလေးဖက်ကအခုဒီလာတွင်မရှိသေးဘူးဆိုတဲ့အခါကျတော့ကားတစ်စီးလုံးဟာပြောပြမယ်ဆိုရင်လည်း quarantine အကြကြီးဝင်ရမှာအကြတော့နည်းနည်းတော့အဆင်မပြေဘူးပေါ့ဟုတ
်ကံရောဂါကူးစက်မှုတွေရှိနေတဲ့အချိန်မှာပဲပြည်ရင်းလေကြောင်းလိုင်းတွေပြန့်ခွင့်ပေးလိုက်ပေမဲ့စက်တင်ဘာလကတည်းကပိတ်ထားတဲ့ပြည်ပခီးစဉ်တွေကိုတော့ဒီနှစ်ကုန်အထိပိတ်ထားဆဲဖြစ်ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ထားတဲ့စီးရင်အရာပြည်ရင်းမှာကံရောဂါကြောင့်သေဆုံးသူ2200ကျော်နဲ့ကူးစက်သူအထိပြုလူနာပေါင်းကတော့39000ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဒီမနက်ငယ်မှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်အများပြည်သူသွားလာရမှာအသုံးပြုတဲ့အဝေးပြေးကားတွေနဲ့နေရထားတွေကိုဆက်လက်ကန့်သတ်ထားအောင်ဖြစ်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကျမမိခါပါတီရင်းနေကြောင်းခီးစဉ်တွေကိုဒီတစ်ပတ်ထဲပြန်လည်ပြေးဆွဲခွင့်ပြုလိုက်ပေမဲ့အများပြည်သူအသုံးပြုနေကြတဲ့မြေထားတွေနဲ့အဝေးပြေးကားလုပ်ငန်းတွေကိုတော့ကန့်သတ်ထားအောင်ဖြစ်တဲ့ကြောင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်စက်တင်ဘာလတည်းကကန့်သတ်ထားတဲ့ခီးသွားလာမှုတွေကိုပြန်လည်ဖြေလျှော့ပေးရမှာတော့ရောဂါကူးစက်မှုတွေထိန်းချုပ်နိုင်အောင်အဓိကထားစဉ်းစားနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခဲ့ရှိသူဒေါက်တာတန်နိုင်စိုးက VOE ကိုပြောပါတယ
်ဒီကျွန်တော်တို့ရောဂါထိန်းချုပ်ရေးတဘောကလည်းဒီစပရင်ဘာရဲ့ခွန်ဖိရတာနော်ဖိတဲ့အချိန်မှာဒီအားနဲ့တုံးပြီးတော့ဖိထားရယ်။ဒါပေမဲ့ပြန်လွတ်တဲ့အချိန်အရေးကြီးတယ်။လွတ်တဲ့အချိန်မှာရုပ်ရည်လွတ်လိုက်တဲ့ခါကျရင်တော့ဒီစပလင်ကကန်တယ်လို့မျိုးပေါ့။အင်းအားနဲ့ကြံကန်ပြီးတော့တဲ့ကျွန်တော်တို့ကလွတ်တယ်ပေါ့နော်။ဖြည်းဖြည်းချင်းပဲကျွန်တော်တို့ကလွတ်လာတဲ့သဘောရှိ
တယ်။ကယောကကူးစက်မှုတွေတိုးလာရကခီးသွားလာမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့တားမြစ်ထားပေမဲ့ကုန်စည်စည်းစင်းမှုတွေမှာထိခိုက်မှုတက်တာအောင်ကုန်တင်ရင်မောင်းတဲ့ရင်နောက်လိုက်အကူတွေကိုတော့ကျမရေးစစ်ဆေးပြီးတော်လာခွင့်ပြုထားပါတယ်ခီးသည်တင်ကားတွေကယောဂါကာလစီကံသတ်မှတ်ချက်တွေနဲ့အညီပြန်လဲခွင့်ပြုဖို့လဲတိုင်းနဲ့ပြည်နယ်တချို့ကပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာကယောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့ခီးသည်တင်အဝေးပြေးကားတွေကိုဝင်ရောက်ခွင့်ပြုဖို့စီစဉ်နေတယ်လို့လဲရန်ကုန်တိုင်းအောင်မင်္ဂလာအဝေးပြေးဝင်းကအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းက VOE ကိုပြောပါတယ
်တိုင်းဒေသကြီးသူကပြန်ခွင့်ပေးတယ်ပြည်နယ်ဆိုတာလက်ခံတယ်ရန်ကုန်တိုင်းကဆွချင်တိုင်းလေပြည်နယ်ကလက်မခံအစ်မပြေဘူးချင်းကျွန်းတော့ချိတ်ဆက်တာပေါ့ညီမလေးကံပြည်နယ်ဆိုရင်ဟိုတို့နင်းဝင်နေဆိုစစ်ကြေပဲတင်းလာကိုစစ်ကြေပဲကိုတင်းလာနဲ့ပုံတော်ဦးကြတော့တောင်ကုတ်တို့တန်တွဲတို့အဲ့ဘက်ကိုနှစ်ဖက်ခွဲလွတ်တယ်သုံးရက်ပေါ့နော်တင်းကနေတင်းလာပုံတော်ဦ
းယောဂါကူးစက်မှုအဆိုးဆုံးကြုံနေရဆဲဖြစ်တဲ့ရန်ကုန်တိုင်းတဲကအဓိကအဝေးပြေးကားဂိတ်တွေဖြစ်တဲ့အောင်မင်္ဂလာနဲ့တကုံးအေယာအဝေးပြေးကားဝင်းတွေကနေတနိုင်ငံလုံးကိုသွားလာနေတဲ့ရင်လိုင်းစုစုပေါင်း400နီးပါးရှိပြီးကယောဂါကာလမတိုင်ခင်အချိန်ထိနေ့စဉ်ခီးသွား2000လောက်ရှိနေတယ်လို့ရန်ကုန်တိုင်းအများပြည်သူသယ်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယောဂါကြုံခဲ့ပြီးတဲ့နောက်အသွားအလာကန့်သတ်ထားခဲ့ရပြီးတဲ့နောက်မှာတော့ကုန်စည်တင်ဖို့အတွက်ကားစင်းရီ20လောက်တာပြေးဆွဲနေရပါတယ်။အများပြည်သူသွားလာရေးမှာအဓိကအသုံးပြုနေတဲ့မြေထားလုပ်ငန်းတွေကိုလည်းအကန့်အသတ်နဲ့သာခွင့်ပြုထားပါတယ်။ယောဂါကူးစက်မှုတွေအစိုးဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းမျိုးဘက်ရထားတွေတိုးချဲ့ပြေးဆွဲဖို့ကျန်းမာရေးဝန်ကြီးဌာနကိုတင်ပြထားပေမဲ့ခွင့်ပြုချက်မရသေးဘူးလို့မြန်မာနိုင်ငံမြေထားလုပ်ငန်းဦးဆောင်ညွှန်ကြားရေးမှူးဦးကျော်စိုးလင်းကပြောပါတယ်။
ဒီကတော့အဲ့ဒီဟိုပါပဲကျွန်တော်တို့ရုံးကျင်နေပေါ့နော်ရုံးကျင်နေမှာ social distancing မရဘူးပေါ့ခီးတဲ့နည်းနည်းများတယ်ပေါ့နော်တစ်လက်စီကနေသုံးလက်ဆိုရထားနည်းနည်းတိုးပြလိုက်ရယ် social distancing နဲ့နည်းနည်းပိုကောင်းမယ်ပေါ့နော်အဲ့ဒီရဲ့ချက်ပါဟုတ်ဟုတ်ရုံးတဲ့ရုံးစင်းအချိန်လေးကိုကြည့်ပြီးတော့အဲ time manager သူရန်ကုန်တိုင်းရဲ့အချိန်လေးကိုကျွန်တော်တို့ဒီတင်ပြတော့ကျွန်တော်တို့ကဆက်တင်ပေးရတာရှိတယ်ဟုတ်တနေ့အဝေးကြီးရတော့မရှိဘူးဗ
ျကယောကမတိုင်ခင်အချိန်ထိရန်ကုန်ကနေပြေးဆွဲနေတဲ့မန္တလေးပြည်မော်လမြိုင်ပုဂံပဲခူးအုတ်ကံကြီးမြင့်နိုင်တာရောကြီးမြင့်နိုင်ပြီးစတဲ့ယထာခီးစဉ်17ခုကိုတော့ရနာထားစေဖြစ်ပါတယ်မန္တလေးတိုင်းမှာတော့မန္တလေးမြကြီးနာမန္တလေးလာရှိုးစတဲ့ယထာခီးစဉ်6ကျောင်းကိုဆက်လက်ပြည့်စွဲနေပြီမဲ့လက်တလုံးနောက်ထပ်တိုးချဲ့ဖို့အစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်က ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထူးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ 2,200 ကျော်နဲ့ကူးစက်သူအတည်ပြုလူနာပေါင်းကတော့ 38,000 ကျော်ရှိနေပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ဒီမှာတမ်ဘရဒါများပြတဲ့နိစ္စတူတဲ့ကိုဘက်ယောဂပိုးကူးဆက်ခံထားရသလိုစစ်တွေမျိုးကစစ်ဆောင်စခန်းမှာလည်းကူးဆက်မှုခြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်စစ်တွေမျိုးမှာကိုဘက်ကယောဂကူးဆက်သူတွေထဲတမ်ဘရဒါ50လောက်နဲ့နိစ္စတူတွေပါပါဝင်ကြောင်းပြည်နယ်ကျန်းမာရေးဌာနကအကြေပြုပါတယ်။အခုဆိုရင်ဒီပြည်နယ်လုံးမှာကူးဆက်သူတည်ပြုလူနာ 4,000 နီးပါးရှိနေပြီလို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
6,000 ကျော်ရနေရပဲကျွန်တော်တို့တွေ့တာဆိုရင်ဒီနေ့အဖြစ်7,354,554ယောက်အဲ့ဒီထဲမှာတက်မတော်က50ယောက်ပြင်ပေါ်ကောက်သူအတိုင်းဝိုင်းနေရသူတွေအများကြီးပါဒီ50က7ရက်နေရတွေ့တယ်ဟုတ်ပြီဒီ50မတိုင်ခင်ရှေ့မှာလည်းကျွန်တော်တို့တွေ့ခဲ့တာလည်းအများကြီးရှိတယ်ဗျ
တမ်တော်သားအတည်ပြုလူနာတွေကိုတော့စစ်တွေမျိုးကတမ်တော်ဆေးရုံမှာအတော်လာကင်တထားပြီးစောင့်ကြည့်စစ်ဆင်းနေတယ်လို့လည်းဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။ဒါပေမဲ့လည်းတမ်တော်သားတွေရောဂါကူးစက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်တာမရှိသလိုဖြစ်ပေါ်တဲ့အကြောင်းရင်းကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။စစ်တွေမျိုးမှာပဲလက်နက်ကင်နေပခတ်တွေကြောင့်တင်းရှောင်နေကြတဲ့ဒုက္ခတွေတွေခိုလုံရနေရမှာလေ။ကိုဘက်ရောဂါကူးစက်မှုတွေရှိခဲ့ပါတယ်။စစ်တွေမျိုးစုတောင်းပြေးဘုန်းတော်ကြီးကြောင့်မှာဘုန်းတော်ကြီးတပါးနဲ့ကိုရင်လေးတပါးရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့တဲ့နောက်စခန်းတစ်ခုလုံးမှာတော့လာကန့်တတ်ထားတယ်လို့စုတောင်းပြေးကြောင်းတက်ကစာရှားဆရာတော်ဦးပညာတီးကမိန်ပါတယ်
။ဒီနေ့ကတော့ဦးဇင်းတို့ဥစ္စာပေါ်ဆင်းအောင်ကဆင်းလာပြီးဆရာတော်ကြီးရောအဲ့ကိုရင်လေးရောဆင်းတော့ဆင်းလာတယ်ဒါပေမဲ့လေဟိုဥစ္စာပေါ်ဟိုလူတွေနဲ့တော့တိတ်ရောထိပ်ပြီးတော့နေလို့မရသေးဘူး။အဲ့လိုအခြေအနေမျိုးပေါ့။အဲ့ကိုရင်လေးလေးဒီလိုပဲကိုရင်လေးလေးဒီလိုပဲတော့အတူတပါးလေးအခန်းထဲမှာနေရတာပေါ့အဲ့လိုဆင်းရအောင်တော့ဆင်းလာပြီးပြီအဲ့လိုအရှိမအကုန်လုံးတော့ချလာတာပဲဦးဇင်းတို့အဲ့စပေးချောင်းတွေရောဦးဇင်းတို့ဘုံကြီးတွေရောအကုန်လုံးချလာတာပေါ့ဒီမှာတော့လို့မရဘူ
းတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွေးကြစေရေးပဏိပခတွေကြောင့်ကြောက်တော်ဘူးဒီတော်ရသေးတော်ဘလောက်ဝဆက်တဲ့မျိုးနေတွေကနေရာဆုံးခါထွက်ပြေးလာကြတဲ့စစ်ချောင်းဥရဲ့200နီးပါးရှိတဲ့ဆူတောင်းပြေးကြောင်းတိုက်ဒုက္ခသည်စခန်းမှာခိုလုံနေသူတွေအတွက်ကမ္ဘာစစ်နယ်ရဲ့ခါစီစဉ် WFP ကတာဝန်ယူထားပေမဲ့အခက်အခဲတွေကြုံနေရရှိမှာပဲအခုလိုယောဂကူးစက်မှုတွေပါကြုံနေရတာလို့လည်းဆရာတော်ဦးပညာတီးကမိန်ပါတယ
်အဲစာဝဲနေကတော့အဲဥစားပေါ့ဘလိုလဲဆိုပေါ့ဘလိုလဲဖောင်းမယ်ဥစားပေါ့အပြင်ကထွက်လို့မရဘူးလေအပြင်ထွက်လို့မရဘူးဆက်တော့ကမင်းကြီးကတော့ဖြတ်ခဲ့တော့ရှိရတယ်ရှိတာပေါ့နော်ဟိုကမင်းကျွေးတာကတော့ဟိုကတော့ကျွေးပါတယ် WFC ပေါ့အဲ့ဒါနေပြီးတော့တောင်းရယူပါတယ်ဒါမှမဟုတ်သူတို့ဟိုအရှင်းပေးတာလေးတချို့တော့ရှိတာပေါ့နော်ဟိုသူတို့ကျွေးတာနဲ့ကိုတို့ဟိုစားတာနဲ့ဆိုတော့အဲ့လိုအဆင်ပြေပေါ့အဲ့လိုလေးရှိတာပေါ့အဲ့ဒါရှိတယ်နောက်ပြီးတော့အလောက်ကန်ကြီးလေးသူတို့မှဟိုမလုပ်လို့မရဘူးလေတချို့လေးပြင်ကိုထွက်ပြီးတော့လုပ်ကြတာပေါ့နော်ညာခုကြတော့အလုပ်ကလေးထွက်လို့မလုပ်ရဘူးအဲ့လိုဖြစ်နေတာပေါ့
ရခိုင်ပြည်နယ်စစ်တွေမြို့မှာတမ်တော်သားတွေတာမကဒုက္ခတွေကြားမှာပါယောဂါကူးစက်မှုတတိတွေကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်တိုက်ပွဲတွေကြောင့်ရှင်းပြည်နယ်ပလောဝါမြို့နယ်ကနေထွက်ပြေးလာပြီးစစ်တွေမြို့မှာခုံလုံးနေသူဦးလှကျော်စောကလည်းလူစုလူဝေးရှောင်မှုမလွေတဲ့ဒုက္ခတွေစခန်းကြားကာယောဂါကူးစက်မဲ့အန္တရာယ်ကိုပါစိုးရိမ်နေရတယ်လို့ပြောပါတယ်အဲ
့ဒါတော့နေ့နေ့တော့ရှိတာပေါ့သူတွေတော့ဟိုဘယ်လိုလဲစခန်းတစ်ခုမှဆိုတော့လူကဟိုနေတာကိုကိုယ်တော်ပြီးတော့လူကအများစုပြီးတော့အဲ့ဒါဆွေးနေရတော့ရှိတယ်လေလို့ဆိုတော့ကျွန်တော်ကဟိုအစာရိတ်ခါပေါ့အစာရိတ်ခါဆိုတော့ဟိုကထမက်တော့ကြည့်တယ်လေထမက်တော့ကြည့်တယ်နောက်ပြီးဟိုကကိုလူတွေဟာကိုမရတော့ဘူးပေါ့လူတွေဟာပြောတာကအခက်ကြီးဆိုတာကဟိုကဥမာဟိုကကိုတွေမဟုတ်ပေးဟိုကလေစနာဥမာတဖို့ပေါ့နော်ချောက်ဆိုနေမကောင်းတာခနာတာတွေအဲ့လိုအဲစီဝါပေါ့ပြောဝင်နေဟာပြည့်စင်တယ်ဟိုတကလည်းဆရာတော်ကဒီပြည့်ပြောင်းဒီစခန်းကလူတို့ဟိုကလေခက်ကြီးရှိတယ်
ရခိုင်ပြည်နယ်မှာတိုင်ပွေးတေကြောင့်နေရာဆွန့်ခါထွက်ပြေးနေရသူ 39,000 ကျော်ချီရှိနေပြီစစ်တွေမြို့မှာဆိုရင်စစ်ဆောင်ဦးရဲ 9,000 ကျော်ချီရှိနေတယ်လို့လည်းစစ်ဆောင်တွေကိုစည်းရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ RAC ကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါကြောင့်သေဆုံးသူ34ယောက်နဲ့ကူးစက်ခံရသူ 4,000 နီးပါးရှိနေကြောင်းလည်းပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ကပ်ဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့ မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်တို့နေရပြန်ပို့ရမှာထိမ့်သိမ်းစခန်းတွေကလူရစီအကျဉ်းသား50နီးပါးပါဝင်တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါကက်ယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်အယောက်190နေရပြန်ပို့ပေးခဲ့တာပါမနေ့တုန်းကတော့ပြန်ခွင့်ရသူတွေထဲမှာလူမှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းခံရသူတွေလည်းပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ
်အဲဟုတ်စားပေါ့မြန်မာနိုင်ငံသားစုစုပေါင်း193ဦးအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိမ့်သိမ်းခံထားတဲ့ကန့်နေရနေပြီးတော့58ဦးပါတယ်ပေါ့ဟုတ်ကဲ့အမျိုးသမီး10ဦးပါဝင်တယ်ပေါ့အဲ့ဒီပြောကြတော့လူရည်တရားတော့မတူကြဘူးပေါ့နိမတူကြသူတို့ဒီ immigration ဌာနမလေးရှားနေကိုပြန်မှုခွင့်ပြုမှာတော့ပြန်ရတဲ့အနေသားဆိုတော့ဟိုလူခေါမလဲပြန်ခွင့်ရှိတဲ့လူတွေတော့အဲ့48ဦးပါဟုတ်တချို့က5လရှိတယ်တချို့က3လရှိတယ်တချို့က9လရှိတယ်ပြင်မြန်မာတမ်းမကြီးအခုအစ်စ်ကိုတိုင်းလာရောက်ပြီးသူတို့ကိစ္စတွေကိုသူဆုံးဆွေးနွေးတယ်မေးမြန်းတယ်မြန်မာနိုင်ငံမှာလည်းချမ်းမကြီးတွေကောင်းအောင်နေဖို့ဆိုတဲ့အကြောင်းအဲ့ဒါမျိုးစစ်သမကြီးကိုလည်းလာပြောတယ်ပေါ့မလ
ားအကျဉ်းစခန်းကနေနေရပြန်သူတွေကိုတော့မလေးရှားနိုင်ငံကမြန်မာပရဟိတအဖွဲ့အစည်းတွေကအစားအသောက်နဲ့အဝတ်အစားတွေကိုလူတန်းပေးခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလအတွင်းနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားတွေနေရပြန်ခြင်းနဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ချင်းငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်ထိန်းသိမ်းရေးစခန်းကလူရဲစစ်သူတွေကတော့ဒဏ်ကြေးပေးစရာမလိုပဲပြန်ခွင့်ပြုထားပါတယ်ကပေးကာလမှာထိန်းသိမ်းရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးအခုနောက်ထပ်လည်းလူရဲစစ်နေသူတွေကိုပြန်လွှတ်ပေးနေတာပါခက်မှန်းကြီးမြန်မာနိုင်ငံသား9ဒိန်ခွဲလောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတိုင်ရုံးမှာစရင်ပေးသွင်းထားသူ1000ကျော်ရှိနေပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ8000ခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ကျွန်မမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အမေရိကန်ပြည်ထောင်စုတဝမ်းမှာဒီသတင်းပတ်ထဲ COVID-19 ကာကွယ်ဆေးသုံးသန်းလောက်ပထမဆုံးဖျက်ဝေမှာဖြစ်ပြီးရောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ဆေးကုသပေးနေတဲ့ကျန်းမာရေးလုပ်သားတွေကိုဦးစားပေးဖျက်ဝေပါလိမ့်မယ်တမီတဝမ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေအတွက်ဆက်တိုနေချိန်မှာပဲကာကွယ်ဆေးတွေစဖြတ်နေပြီဖြစ်တဲ့အကြောင်းမစ္စတာကွင်ပေးပို့တဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်သိထိုင်ဦးပါယောဂကြောင့်အမောင်တိကျနေတဲ့အချိန်မျောလင်းချက်လင်းတန်းလို့ပြောရမှာပါကာကွယ်ဆေးတင်ထားတဲ့ကုန်ကားကြီးတွေဒီသတင်းပတ်ထဲမှာ Pfizer နဲ့ BioNTech ရဲ့ COVID-19 ယောဂကာကွယ်ဆေးထိုးစေ 1.9 သန်းကိုစတင်ဖျက်ဝေနေပါပြီအန်ဒီအန်နဲ့ရင်ကူးတာမှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေတက်ကြီးရွယ်ဦးတွေနဲ့စောင့်ရှောက်ရေးဂီယာတွေမှာအလုပ်လုပ်နေသူတွေကူးတာခံနေသူတွေကိုပထမဆုံးဦးစားပေးပါလိမ့်မယ်။ Johns Hopkins တက္ကသိုလ်ရဲ့ဆင်းတွေအရအမေရိကန်ပြည်ထောင်စုတော်ဝန်သိဆုံးသူရေအတွက်3သိန်းလောက်ရှိလာနေပါတယ်။ COVID-19 ရောဂါကူးစက်မှုတွေဆက်တိုးနေတဲ့အတွက်ကူးတာရေးကိုအပြင်းအထန်လုပ်ကိုင်နေရတဲ့ပြည်နယ်တစ်ခုကတော့ New Jersey ပြည်နယ်ပါ။ပြည်နယ်အုပ်ချုပ်ရေးမှူး Phil Murphy က ABC ရုပ်သံကိုခုလိုပြောပါလိမ့်မယ်။
For all the good news, the light at the end of the tunnel, and the vaccine exemplifies that as much as anything. The next number.
တရင်တော်ကူကတော့လိုင်ကောင်းဆုံးမှာအလင်းလန်းလို့မြင်ရတာပါ။ဒါကိုသေးထွက်လာတာကအဓိကပဲလို့ပြောပါလိမ့်မယ်။ဒါမဲ့သတင်းမှတ်တွေမှာထပ်ထွက်လာတဲ့သေဆုံးတဲ့အရေအတွက်ကိန်းကလန်းတွေကအကြီးအကျယ်ကြောက်စရာပါ။လူတွေကိုနှာခေါင်းစည်းတွေမဖြုတ်ပါနဲ့ဘေးကင်းအောင်နေပါဆိုပြီးတောင်းပန်နေရတယ
်။ကာကွယ်ဆေးတွေစထိုးပေးနေတဲ့အချိန်မှာပဲမော်ဒနာဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးကိုအရေးပေါ်ကုသရေးသုံးခွင့်ပေးဖို့ အမေရိကန်အစားအစာနဲ့ဆေးဝါးစီမံကုကဲရေးဌာန FDA ကစဉ်းစားပါလိမ့်မယ်။ဒါပေမဲ့လည်းတချို့လူတွေကဝယ်သေးထိုးမှကိုလက်မခံပဲညင်းမှကိုကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါလိမ့်မယ်။
So there are a lot of people out there that are hesitant to receive the vaccine for any reason.
အကြောင်းကြောင့်အမျိုးမျိုးနဲ့ကာကွယ်ဆေးထိုးရမှာတွန်းဆုတ်နေတဲ့သူတွေအများကြီးရှိနေပါတယ်။အဲ့ဒီလူတွေကိုကာကွယ်ဆေးထိုးတာကဘေးကင်းလုံခြုံနဲ့ထိရောက်တယ်လူတူးချင်းအတွက်ရောကမ္ဘာလူမှုအတိုင်းအဝိုင်းအတွက်ပါအရေးကြီးတယ်ဆိုတာကိုနားချနိုင်ဖို့လိုမယ်လို့ကျွန်တော်ယုံကြည်ပါတယ်။
ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ vaccine nationalism လို့ခေါ်တဲ့နိုင်ငံတွေရကာကွယ်ဆေးရဖို့ကိုအမျိုးသားရေးကိစ္စတခုလို့သူတဲ့ငါပြန်ဆိုင်ပြီးကိုပိုင်ဖို့ပဲကြိုးစားနေတာကြောင့်ဆင်းရဲတဲ့ဒဏ်ကြီးတွေအတွက်ခက်ခဲရှိနေတယ်ဆိုတာသတိပေးပြောဆိုနေပါတယ်။ကျန်းမာရေးဆောင်ရှောက်မှုအတွက်ရှိတဲ့ရင်းအမြစ်တွေကိုကာကွယ်ဆေးအတွက်ဦးစားပေးပြောင်းသုံးရတဲ့အန်ဒီယေကလည်းပို့ကြည့်လာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ Johns Hopkins တက္ကသိုလ်နိုင်ငံကကာကွယ်ဆေးအကဲဖြတ်ဌာနNigeria နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ချစ်စိုဘဝန်နိုဒီကအခုလိုပြောပါလေ
And so where is that money going to come from? That money is definitely going to displace healthcare spending for other things. And if you think about the
ဒီတော့ငွေကဘေးကလာမလဲ။ကျန်းမာရေးစောင့်ရှောက်ဖို့တခြားနေရာတွေမှာသုံးရမယ့်ငွေတွေကိုမဖြစ်မနေယူသုံးရလိမ့်မယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကြုံရတဲ့ဒီရောဂါကပ်ဆိုးရဲ့ဝင်တော့ဝင်ပိုးတွေကိုတွေးကြည့်ပါ။လူတွေတော်တော်များများကရမယ့်အကျိုးကျေးဇူးနဲ့နှိုင်းချိန်ကြီးမိကွန်းတွေထုတ်နေကြပါတယ
်။ COVID-19 ကာကွယ်ဆေးပေါ်လာကာဇအခြေအနေမှာကုသရောဂါအခြေအနေကိုစောင့်ကြည့်ဖို့ဆိုတော့ကလည်းကျန်းမာရေးအရာရှိတွေအတွက်အရေးကြီးဆုံးကိစ္စတစ်ခုဖြစ်လာပါတယ်။ခါရီဇော်ကျန်းမာရေးဆောင်ရှောက်မှုအဖွဲ့ကဒေါက်တာစတီဗန်ပါရိုတီက
The vaccine gives us great hope for 2021.But this current
ဒီကာကွယ်ဆေးက2020ခုနှစ်မှာကြီးမားတဲ့ညွှန်လင်းချက်ပါဒါပေမဲ့လက်တလောယောဂါကူးစက်မှုတိုးနေတာကြောင့်အကြီးအကျယ်ပြန်စင်းစားစရာဖြစ်လာပါတယ်လက်ကိုစင်ကြယ်အောင်ဆေးပါနှာခေါင်းစည်းတက်ပြီးတယောက်နဲ့တယောက်ခက်ခွက်ခွာနေဖို့ဆိုတဲ့ဆောင်မုတ်ကိုပဲဆက်ပြီးဆွဲကြံရအောင်မှာပ
ါကိုင်ဇာကျမကြီးဆောင်ရှောက်မှုအဖွဲ့ကဒေါက်တာစတီဗန်ဘော်ရိုဒီပြောဆိုသွားတာပါကျွန်တော်သိထားဦးပါခင်ဗျာ
ကုသပြီးအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငြင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးတယ်လို့အဲ့ဒီထဲမှာမှတမတော်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကြားအခြေအတင်ဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှေ့ဆက်ပြီးဘာများဖြစ်လာနိုင်ပါသလဲ။ဖြေရှင်းဖို့နီလန်ရောရှိပါသလား။ဘယ်လိုသင်ခန်းစာများယူနိုင်ပါသလဲ။စာရာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲစောင့်ကြည့်နေလာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးခွင့်ရအဖွဲ့မြန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိမ့်ပါခင်ဗျာဒေါခင်လင်းငယ်နဲ့ဒေါ်စင်မာဦး VOA ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဆိုပထမအဦးဆုံးကျွန်တော်ဒေါက်ခင်လင်းငယ်နဲ့စားလိုက်ချင်ပါတယ်အခုလက်ရှိကဒီပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်နဲ့ကြားမှာဒီကိစ္စရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေအနေဖြစ်နေတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးခန်းလုပ်တဲ့အချိန်ထိကတော့ဒီကိစ္စကပြည်လည်သွားပြီဆိုတဲ့တည်ရင်ကျွန်တော်တို့မကြားရသေးပါဘူးဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်နောက်ဆုံးကတော့ဟလာဒီပြောစုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တက်မတော်ဘက်ကတောင်းတဲ့ထောက်ထားတွေကိုမပေးဘူးလို့ညင်ထားတယ်။ဒါကတက်မတော်ဘက်ကပြန်ပြီးတော့ဒါကုကုကြီးကျောင်းနဲ့ထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ရွေးကောက်ပွဲပြီးမှတက်မတော်ဘက်ကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလင်းငယ်။အဲ
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ဒီမှာအမြင်ပေါ့နော်ဒီသုံးသက်ကြီးရတယ်တက်မတော်ကလည်းအဲပြည်အောင်ရွေးကောက်ပွဲကော်မရှင်အပေါ်ကဒါဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးစားမှုအခြေခံမရှိဘူး။နောက်ပြည်အောင်ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတက်မတော်ကဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်ဒါကြောင့်အဲမပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့အဓိကကတော့တရားနဲ့တရားစစ်မှန်တဲ့လေးစားမှုယုံကြည်မှုတွေအဲတိဆောက်ထားနိုင်မယ်ဆိုလို့ရှိရင်တော့ တိဆောက်နိုင်အောင်လည်းဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်နေပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်ဒါပေမဲ့အဲခုပြောရရင်တော့ဒီပြည်ထောင်စုရေကောက်ဝဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်ထားရှိရပေါ့ဒါပေမဲ့အဲ့ဒါကိုလည်းတတ်မလို့တော့လက်မခံဘူးဆိုပြီးတော့ထတ်တောင်းဆိုတဲ့အခြေအနေ
ဟုတ်ကဲ့ကျွန်တော်ဗဇင်မအောင်အနေနဲ့ရောဒီပုံမှာဘလို့နားလဲပါတယ်ဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ
ညီအစိုးရကကျွန်တော်တို့ကဒီ2020အထွေထွေရေကောက်ပွဲအလွန်ကာလပေါ့ရှင်အလွန်ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ထုံးစံအတိုင်းပဲပေါ့နော်ရေကောက်ပွဲအလွန်မှာကျွန်တော်တို့ရေကောက်ပွဲဆက်မွန်နေတာဖြစ်စဉ်တစ်ခုအနေနဲ့ရေကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိနေပေါ့နော်ဆိုတော့ရေကောက်ပွဲကန့်ကွက်လာကကြာတော့ဒီကိုယ်စလဲလောင်းကိုယ်စလဲအဖြစ်ကြီးညာလိုက်ပြီဆိုလို့ရှိရင်အဲ့ဒီကိုယ်စလဲကိုကန့်ကွက်ချင်တယ်ဆိုလို့ရှိရင်သူကဥပဒေရေကောက်ပွဲဥပဒေမှပေါ်ပြထားတဲ့အရာဆိုရင်သူအဲ့ဒီလူဟာအနိုင်ရအကြောင်းကိုမရှင်းကြညာလိုက်တဲ့နေ့ရက်ဆက်ပြီးတော့ရပောင်25ရက်အတွင်းကန့်ကွက်လို့ရတယ်ဆိုတော့ရှိတယ်ကျွန်တော်အဲ့ဒီ55ရက်အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ထားလို့လေပေါ့နော်အထောက်ထားကဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်မရတဲ့မဲနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်မရတဲ့မဲနဲ့ဒီမဲကိုရသွားတာပါဆိုတော့ဟာလို့လက်ဆုံးလက်ကင်နဲ့ကိုယ်မပါနိုင်ဆိုတဲ့အချက်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကန့်ကွက်ချိန်ကြတဲ့သူတွေရှိနေတယ်အဲ့ဒီထဲမှာပါကိုယ်ဒီတက်မလို့ကလည်းအပအဝင်ပေါ့နော်တို့မှာတော့ဒါပေါ့ကိုယ်စလဲလောင်းအရာနဲ့ပုံစံလဲအရာတော့တရားကြီးကိုစားပြီးတော့မျိုးရှိနေမဲ့သူတို့မှလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရဒါမျိုးကိစ္စလေးတွေရှိကောင်းရှိမယ်လို့ယူဆတယ်ပေါ့နော်ဆိုတော့ဒီရုပ်ကွက်အလွန်ကာလရဲ့ဒီဖြည့်ယုံဖြစ်စဉ်အတိုင်းပဲဒီကောက်ကွက်ချင်းကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီမကြည်လည်တဲ့ဟာလေးတွေကိုရောဒီချိန်ပြောခွင့်ရတဲ့အတွက်ဒါကိုအခြေခံပြီးတော့ပဲလုပ်တယ်လို့တော့ကျွန်မအနေနဲ့တော့ယူဆတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့မကင်လင်းရဲ့ဟလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတမရဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်။ဘာရည်ပဲချက်နဲ့လုပ်တယ်လို့မက်ကလင်းကနားလေတယ်။တမရဘက်ကဘာဖြစ်ချင်တာလဲ၊ဘာလူချင်တာလဲ၊ဘလူရည်ရွယ်ချက်ပါတယ်လို့နားလေတယ
်။ဒီရွေးကောက်ပွဲရဲ့ရလက်ကကျမတို့ကဘယ်ပါတီနိုင်တယ်အဖြစ်ဘလို့ဆိုတာမသိသေးခင်မှာကိုဒီရွေးကောက်ပွဲကတော့ဟိုတီတီငိငိနဲ့အောင်အောင်မြင်ပြီးသွားရရွေးကောက်ပွဲလို့ကျမတို့သုံးသပ်မိရပေါ့။ကျမတို့နဲ့အလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ရောဂျပန်တို့ ਆ ဆိုလဲဒီရွေးကောက်ပွဲရလက်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တည်ငြိမ်တဲ့တရားမျှတရဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်တယ်ဆိုချီးမွမ်းတာတွေထွက်ခဲ့ရပေါ့နော်အဲ့တော့ကျမတို့စောင့်ကြည့်သူတွေအနေနဲ့လဲပြည်တွင်းစောင့်ကြည့်သူတွေအနေနဲ့လဲဒီရွေးကောက်ပွဲကတော့ခုနလိုသွေးဖက်တန်ယိုတွေလဲမရှိခဲ့ဘူးပေါ့နော်ဟိုနောက်ပိုင်းမှာတော့ခုနလိုလုံးကြံခံရတယ်ရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များပြီးတော့အဲမိမိတို့ဟုတ်ကဲ့ကျေနပ်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်နေဆိုတော့အချိန်နေမျိုးကျမတို့ကောက်ချက်ချခဲ့တယ်။အဲဝမ်းတာခဲ့တယ်ပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာတယ်လို့ဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီရဲ့အနေနဲ့ကတော့ခုနမက်ဆင်မာကိုပြောတယ်လို့ပေါ့ကိုယ်စလဲလောင်းတွေကရလက်ကိုမကျေနပ်ဘူးဆိုရင်တီးကြစီသူတို့ရဲ့အဲရှင်ပြိုင်တဲ့နေမြာဒါသူတို့ကဟိုပေါ့ဇော်ရက်ကတက်ခွင့်ရှိပါတယ်ဥပဒေအရပေါ့ဒါပေမဲ့ဒီအဲလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဒီလိုတက်မတော်လို့အဖွဲ့အစည်းအနေနဲ့ကအဲပြန်စစ်ဆေးခြင်းတယ်လို့ဘာလို့ပါလာတာကျမတို့အံ့ဩမိရယ်ပေါ့နော်ဟိုအစင်လာလည်းမရှိခဲ့ဘူးအဲ့ဒီခါကျတော့ဒါမျိုးကြီးလုံးလို့ရတယ်ဆိုတော့အစင်လာမျိုးကြီးဖြစ်သွားမှလည်းကျမတို့တော့တိတ်မလိုလားဘူးပေါ့နော်ဒီအဲပြည်သူလူထုရဲ့လက်နက်မဲ့တဲ့လူတွေရဲ့ဆန္ဒထောက်ဟိုပေါ့ဆန္ဒကိုထောက်ထုတ်ပေါ်ခွင့်ရတဲ့ရွေးကောက်ပွဲကိုဒီလက်နက်တွေနဲ့ပတ်သက်တာမျိုးမရှိသေးခြင်းဖြင့်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တောင်ဒါလက်ခံမှာလို့ပြောထားပြီးမှအဲသူ့ရဲ့အောက်ကတက်မတော်အဖွဲ့အစည်းကဒါတွေကိုပြန်ပြီးတော့ကြည့်ခြင်းမယ်စစ်ဆေးခြင်းမယ်ဆိုတာကြတော့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောဆန့်ကျင်တာလားပေါ့ဒီတက်မတော်အနေနဲ့ဒါလဲပေါ့နော်အဲ့လိုလေးတော့သုံးသပ်နေပါဟုတ
်ဟုတ်မဲစင်မအူလို့အနေနဲ့ရောတက်မတော်ဘက်ကဟလာဘလူရည်ရချက်လဲဘာလူချင်တာလဲဘာကြောင့်ဒီလိုလုပ်တယ်လို့ယူဆလဲ
ပို့လင်းပြောရရင်တော့ဒါကတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်ပါတဲ့ institution တစ်ခုအနေနဲ့အထူးသဖြင့်ကျမတို့ရဲ့ဒီကျမတို့နိုင်ငံရဲ့နိုင်ငံရေးအရှိအပြောင်းလို့အဓိကကစားနိုင်တဲ့လုပ်နိုင်တဲ့ institution ကြီးတဲ့ကတစ်ခုဖြစ်တဲ့အတွက်သူကတော့အကြောင်းပြချက်တွေတော့မျိုးမျိုးရှိနိုင်တယ်ဥပမာကျမတို့မြင်နေရတဲ့လောက်ဆိုလို့ရှိရင်ဥပမာတော့ခိုင်ပိစဆိုလို့ရှိရင်လည်းအစားတော့ကျမတို့ဒီဒီဘက်ကတက်မတော်နဲ့ရခိုင်တိုင်းရင်းသားတွေဆိုတော့ပြည်နိုင်နိုင်ရခိုင်အင်းဘာကလည်းကိုင်တိုင်းတော့ဖွင့်နေဆိုရှင်မပြေနိုင်ဘူးယူဆထားတဲ့ဟာတွေဆိုရှင်ချက်ချင်းကြီးပေါ့နော်ပြေနေတော့တဲ့ဟာတွေရှိတယ်ဆိုတော့နောက်ပိုင်းအကြောင်းအရာတွေတော့ဒါဒီလောက်ထိလုတ်ပိုင်ခွင့်ရှိတဲ့ institution တစ်ခုအနေနဲ့တော့တော်တော်အများကြီးဒီကစားတဲ့သဘောမျိုးသူတို့ရချင်တဲ့ဟာကိုဒီရအောင်ပေါ့နော်သူရဲ့ကစားွက်မျိုးမျိုးတွေအနေနဲ့လုတ်တဲ့ဟာမျိုးတော့လည်းဒ ရှိဖို့ရှိကောင်းရှိတယ်ပေါ့เนาะရှိဖို့များတာပေါ့အခုလို့လုပ်တဲ့အနေထားကြတော့ဆိုတော့အခုလဲဆိုတော့ခါကြတော့ဒါပုံမှန်အဖြစ်ဆိုလို့ရှိရင်ဒီရှေ့ကဆံမလို့ပြောတော့တယ်လို့ပေါ့ဒီကရွေးကောက်ပွဲရလာဖြစ်တယ်ကျွန်တော်တို့လူလူတွေရဲ့သဘောထားဖြစ်တယ်တကယ်ဒီလူလူကိုကိုစားပြုတဲ့ဒီ professional ဖြစ်တဲ့ဒီတက်တစ်ခုအနေနဲ့ဆိုလို့ရှိရင်ဒါကျွန်တော်တို့ပြည်သူလူလူရဲ့စာသားသဘောထားတွေကိုလေးစားဖို့ဆိုတာဟာလေးကိုလည်းထပ်သွင်းစဉ်းစားဖို့လိုတာပေါ့เนาะတော်တော်လည်းပဲတစ်ဖက်မှာကြတော့ဒီကျွန်တော်တို့တွေအများစုကသဘောမတူတဲ့ကိစ္စရပ်တွေဒီလိုဟာတွေဖြစ်လာတာဆိုတော့ခါကြတော့သူရဲ့သဘောထားကဒီမှန်မောမှန်ရလားဒါဟာကျွန်တော်တို့တော့ကျင်တဲ့ဒီအကုန်လုံးအေးချင်းချင်းဖြစ်ချင်တဲ့အဆင်ပြေချင်တဲ့ဒီဒီမိုကရေစီတည်နေတဲ့ဒီမိုကရေစီ platform တစ်ခုမှာအတူတူအေးစစ်စစ်ဖြတ်ချင်တဲ့ဆိုတော့ဟာကိုသူကတကယ်ရောအားပေးချင်တာရောက်ရလားဆိုတာမျိုးကျွန်တော်တို့ကလည်းဒီမိကုန်ထုတ်စရာတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆက်ပြီးတော့မှသူတို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစောင့်ကြည့်ရမှဟာပြောရမှဟာရှိတယ်
ဟုတ်ကဲ့ဆိုတော့အဲ့လိုပေါ်ဆက်ပြီးတော့ဘာဖြစ်နိုင်တယ်လဲဆိုတော့မင်္ဂလင်းငယ်ဒီအခြေအနေကနေပြီးတော့ရှေ့ဆက်ဘာများဆက်ဖြစ်နိုင်တယ်လဲအခုလက်ရှိအခြေအနေဖြစ်နေတာကနေပြီးတော့
အခုအခြေအနေကတော့သွေးလိုဆန်းနေကြတာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့သွေးလိုဆန်းနေကြဒီဖွင့်ဝင်လင်းလင်းပြောရရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆိုပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်မှာရှိတဲ့ဟိုအယက်သားအစိုးရကိုသွေးလိုဆန်းတယ်လို့ကျမတို့ကမြင်ပါတယ်။ဒါပေမဲ့ကျမတို့ဒီစောင့်ကြည့်ရဲ့တွေးရှိချက်တွေအရာပြောရရင်အခုလက်ရှိဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလည်းပြောရရင်ဒီကော်မရှင်ရဲ့အဆောက်အအုံထဲမှာဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အထက်တန်းအဆင့်ပေါ့နော်ရာရူးပေါ့ဥမာခရိုင်ကော်မရှင်အတွင်းရမှုလို့ရာရူးတွေကအစားတော့ပြောရရင်တော့တက်မတော်သားဟောင်းနေပါပဲအခုပေါ့နော်သူတို့တွေကဒါမဲ့ကော်မရှင်လုံးဝကိုခုနလိုဟိုဥပဒေဘောင်ထဲကနေပြီးတိတိကျကျတော့လုပ်ခဲ့တဲ့လူတွေပေါ့နော်ပြောရရင်တော့ဒီပြည်အောင်လူရွေးကောက်ပွဲကော်မရှင်အယက်သားအစိုးရကခန့်အပ်ထားတဲ့ဆိုပေမဲ့လည်းအထက်မှာရှိတဲ့ဝန်ထမ်းအဲ့တော့ဝန်ထမ်းရာရူးကြီးရဲ့အဆင့်တွေကတော့ဒီတက်မတော်နဲ့မကင်းတဲ့သူတွေပါဟိုပါပေါ့နော်ပြောရရင်ဒါပေမဲ့ဒီအယက်သားအစိုးရကဖွဲ့စည်းပေးတဲ့ပြည်ထောင်စုကော်မရှင်ကိုတက်မတော်အနေနဲ့ကဘောင်ကျော်ပြီးတော့သွေးလိုဆန်းကြည့်ရပုံစံမျိုးပေါ့နော်အဲ့တော့ဒီကျမတို့ဒီအယက်သားအစိုးရအစွဲအတိုင်းဒီပြည်သူလူထုကတင်းကြောက်တာအစိုးရအားကောင်းလာအောင်ကတော့ကျမတို့ပြည်သူလူထုမှာတာဝန်ရှိတယ်။ဒါလို့လည်းကျမတို့ပြည်သူလူထုကလည်းဒီစစ်အာဏာရှင်အောင်မှာအကြာကြီးနေခဲ့ရတဲ့အခါကျစစ်အာဏာရှင်စနစ်ရဲ့ခါတိမှုကိုအရန်ခံခဲ့ရတဲ့အခါကျတော့ပြန်မသွားအောင်တော့ဒါကျွန်တော်တို့ပြည်သူလူထုတွေကလည်းဆက်ပြီးတော့စူးစမ်းအောင်ပါတော့ဒီသွေးလိုဆန်းမှုမှာကျွန်တော်တို့ဟိုပါပါနဲ့နဲ့ပေါ့ပြည်သူလူထုကသစားကံမဖြစ်အောင်မြေးစားပဲမဖြစ်အောင်ပေါ့ခုနမန်းစင်မအောင်ပြောခဲ့တဲ့ဆိုလဲခုနရခိုင်နဲ့ဒီတက်မတော်ပေါ့နော်ဟိုတိုက်ပွဲတွေမှာဂျားထဲမှာမြေးစားပဲအများကြီးသေးခဲ့ရတယ်ဒါပေမဲ့ဒီလေကျွန်တော်လည်းတခဏချက်ချင်းဆိုဒီတားဆုံးသွားခဲ့တဲ့လူတွေအတွက်ဆုံးသွားခဲ့ရတဲ့လူတွေအတွက်ဆိုကျွန်တော်တို့အများကြီးစိတ်မကောင်းဘူးနော်စောစောစီးစီးတွေကဒီလူတွေမဆုံးခင်เนี่ยပြင်လဲပါလားပေါ့အဲ့လိုတော့ဒါခံစားမိရေပေါ့နော်အဲ့တော့ကျွန်တော်တို့လူလူအနေနဲ့ကစားကံမဖြစ်အောင်နေစားပဲမဖြစ်အောင်နောက်တစ်ခါကျွန်တော်တို့ရဲ့ပြည်သူအာဏာနဲ့တိစောက်ထားတဲ့ဒီမိုကရေစီစနစ်ပေါ့နော်အဲ့ဒါပြောက်မသွားအောင်ကျွန်တော်တို့ဆက်ပြီးတော့ပါပါနဲ့နဲ့ရှိရမယ်ခြင်
းဟုတ်ကဲ့ခင်ဗျမစမအိုးရောဒီခြေနေကနေပြီးတော့ရှေ့ဆက်ဘာဖြစ်နိုင်မယ်လို့ comment တွက်ချက်ထားတာရှိပါလား
comment တွက်ချက်ဆိုတော့ကျွန်မအနေနဲ့တော့ဒီရုပ်ောက်ပွဲအလုံးဖြစ်တဲ့အတွက်ပေါ့နော်ဒီအခုကရလက်ကကြတော့လဲဒီပါတီကြီးတခုကနေတော့အများကြီးရတော့တဲ့ဟာတွေကလည်းဒီအချားဆန့်ကျင်ဘက်အခွဲစည်းတွေပေါ်မှာလဲတော့မကြည့်နေတာတွေပါလေပုံတော့ဖြစ်သွားစင်နေညင်းနေကျတော့အဲ့လောက်အခြေခံပြီးတော့မကန့်ကွက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေနဲ့မှာကော်မရှင်ကလည်းဒီလိုပဲအဲပြောတာတွေရှိမယ်ကျတော့အပြန်အလှန်အနေနဲ့နောက်ဆုံးကြရင်တော့ဥပဒေလမ်းကြောင်းအရာပေါ့နော်တစ်ဖက်နဲ့တစ်ဖက်ခြေပတာတွေတော့ဆက်ပြီးတော့မှတော့ခြေကောင်းရှိမယ်အခုကတက်မလို့ကလည်းတကယ်တော့ဟာနေ့ကထုတ်ပြန်ထားတဲ့နောက်ဆုံးဘာပြောဒီဇင်ဘာ10ရက်နေ့ကထုတ်ပြန်ထားတာဆိုကော်မရှင်ဘက်ကလည်းဆက်ထုတ်ပြန်တာမျိုးတော့မျိုးအကြောင်းအရာတွေတော့ဆက်ရှိနိုင်မယ်ဒါပေမဲ့ကြီးကြီးမားမားအနေနဲ့ပေါ့နော်ဒီကျွန်တော်အခုမျိုးကပွဲရလက်ကြီးကိုအရင်ကြီးထိခိုက်တော့မှတို့ပြောတယ်လို့အစားအရင်းနေပြန်လို့ပြောအဲ့လောက်အထိကြီးတော့မစိုးရသောနိုင်ဘူးလို့တော့ကျွန်မအနေနဲ့တော့အကောင်းမကပ်ပြီးပြောမှတော့ညှော်လင့်ထားရပေါ့တော့တိုးတော်လည်းပြောလို့တော့လည်းမရဘူးသူရဲ့အခြေအနေကြောင့်ဖြစ်တယ်ပဲဒါပေမဲ့ကျွန်မအနေနဲ့တစ်ခုပဲမြင့်တရရခံချင်တာကတော့ဒါဘလို့ပဲကိုရတဲ့ကောင်တွေကလောက်ကျန်တယ်ဖြစ်စီပေါ့နော်ဒီကျွန်တော်တို့ပြည်သူလူထုရဲ့အကျိုးစီးပွားပေါ့ကျွန်တော်တို့ရဲ့အားလုံးရဲ့အကျိုးစီးပွားကိုတော့ကျွန်တော်တို့ရဲ့အပေါ်မှာမမေ့ဖို့လိုတယ်ဆိုတာလေးပေါ့နော်အဲ့ဒါကိုပြတ်ပြီးတော့မှကိုရအတန်းအတွက်ပဲကိုရဒီအဖွဲ့အစည်းအကျိုးစီးပွားအတွက်ပဲဆိုလို့ရှိရင်တော့ဒါဘယ်သူမှပါအကျိုးရှိမှာမဟုတ်ဘူးဆိုတာလေးတော့ပြောချင်တယ်ဟု
တ်ကဲ့ဟုတ်ပြီဒါဟိုဒီအခြေတင်ဖြစ်နေတဲ့ကိစ္စကဟိုနှစ်နာမယ်ဆိုရင်ပြည်သူလူထုပဲနှစ်နာစရာရှိတယ်ပေါ့နော်ဆိုတော့မက္ကလင်းငယ်ဘယ်လိုဖြေရှင်းလို့ရရနိုင်မလဲ
ဘလို့ဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲအစည်းဒီပြောရရင်တော့ဒီတက်မတော်လို့အဖွဲမျိုးမှာလဲဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရရင်တော့တက်မတော်ဆိုတာကတော့ဒီအမိန်နာခံနဲ့အစဉ်အလာနဲ့ဆိုတော့သူတို့ကိုကင်တွယ်နိုင်တဲ့အဓိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာခုနပြောသလိုပြည်သူလူထုအတွက်အဲဒီတက်မတော်ကလည်းမှန်မှန်ကန်ကန်နဲ့ပြည်သူလူထုစံနာကိုလေးစားမယ်ဆိုတဲ့ဟာရှိမယ်ဆိုရင်တော့ဒီကိစ္စတော့ပြည်လည်နိုင်တယ်။နောက်တစ်ခုရှိတာကတော့ဒီအဲတရားဥပဒေကောက်ပွဲကော်မရှင်ကလည်းဥပဒေအရသူကပြန်ပြီးတော့ကာကွယ်တယ်ပေါ့နော်။တရားဥပဒေကောက်ပွဲကော်မရှင်ကလည်းတက်မတော်နဲ့အခြေအလဲတော့ပြောတင်တယ်ဘလို့ရည်ရွယ်ချက်ကြောင့်ဒါတွေကိုဟိုပြန်ပြီးတော့ရင်သိချင်တာလေ။အဲတကယ်လို့ရည်ရွယ်ချက်ကလက်ခံနိုင်တဲ့ရည်ရွယ်ချက်ဖြစ်တယ်ဆိုလို့ရှိရင်တော့ဒါဒီမအောင်လဲဆိုတော့ကျမတို့စောင့်ကြည့်လူတွေစောင့်ကြည့်ရလူတွေရဲ့ဘဟုတုတအရာပြည်ထောင်စုရေကောက်ွက်ကော်မရှင်မှာရှိတဲ့အချက်အလက်တွေကခုနလိုဖုံးကွယ်ထားစရာလျှို့ဝှက်ထားစရာဘာမှမရှိဘူးဆိုတာလေသူတို့ကဒါအကုန်ဟိုမဲဆန္ဒရှင်ဟိုဟာပေါ့ဝင်ရောက်အရွေးခဲခန်းရှင်ကြိုင်နဲ့ကိုယ်စလဲလောင်းတူးချင်းစီရတဲ့ရလက်တွေကမဲဆာရွက်တွေကအစာအိတ်တွေနဲ့အသီးသီးထုတ်ထားအောင်ဆိုတော့ဟိုမယုံကြည်လို့ပြန်စစ်စစ်အချိန်မရွေးစစ်စစ်လို့ရအောင်ဒါကလုပ်ထားတာပေါ့နော်အဲ့တော့တကယ်တမ်းဘာရည်ရွယ်ချက်နဲ့ဒါတွေကိုတောင်းခံတာပါလေအဲ့ဒီရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းသိပြီးတော့လက်ခံနိုင်တယ်ဆိုလို့ရှိရင်တော့ဒါရေးရှိပြည်ထောင်စုရေကွက်ကော်မရှင်အပေါ်မှာလည်းယုံကြည်မှုရှင်းရှင်းလင်းလင်းဖြစ်သွားအောင်ပေါ့နော်ဒါနှိလို့တော့ရမယ်ထင်ပါတယ်အဲ့တော့ကတက်မတော်အနေနဲ့ကလည်းပြတ်သားတဲ့တိကျရှင်းလင်းတဲ့လူလူလက်ခံနိုင်တဲ့ရည်ရွယ်ချက်တစ်ခုပေါ့နော်ဘယ်လိုရည်ရွယ်ချက်နဲ့ပြန်တောင်းပါလဲဆိုတာမျိုးကိုပြောဖို့တော့မင်းလည
်းဟုတ်ကဲ့မဆင်မဦးလို့အနေနဲ့ရောဒါကိုဘယ်လိုဖြည့်ရှင်းရင်ပြည်လဲမယ်လို့တွေးမိတာရှိပါလား
ဆိုတော့အခုဒီ2020ဆိုလို့ရှိရင်ပို့ပြီးတော့လွတ်လပ်လာတာရှိတယ်ဒီကျွန်တော်တို့လွတ်ပြီးတဲ့2015ထက်ပို့ပြီးတော့ကျွန်တော်တို့ဒီကော်ပိုရိတ်လာဆောင်ကြည့်ခြင်းတွေလုပ်ခွင့်ရှိလာတယ်လို့ပို့ပြီးတော့လေးလာဆောင်ကြည့်ကြရတယ်လောက်တာရှိတယ်ဒါတွေလောက်ရခြင်းရဲ့ရည်ရွယ်ချက်ကဒါယူကော့ကွဲရဲ့ဒီယူကော့ကွဲဒီမှာစီမံခန့်ခွဲတဲ့ပုံစံတွေကဘယ်လိုရှိလဲအထူးသဖြင့်ဒီကျွန်တော်တို့ကမ္ဘာနိုင်ငံအတူတူနေလက်ခံထားတဲ့အခြေခံဒီကောက်ွယ်ဟာမြတ်တတ်ခြင်းမမြတ်တတ်ခြင်းလွတ်လပ်ခြင်းလွတ်လပ်ခြင်းတွေကိုအခြေခံစံနှုန်းတွေရှိရဲဆိုတော့အဲ့ဒီစံနှုန်းတွေကိုဘယ်လိုမျိုးရှိလဲဆိုတော့ကျွန်တော်တို့ဒီရပ်ကလူမှုဖွဲ့စည်းလိမ့်လာဆောင်ကြည့်တဲ့သူတွေအနေနဲ့လည်းတော့တနည်းတစ်ပုံအဖြစ်ဒီထောက်ပြပေးနိုင်အောင်အမတ်တပိခံပေးနိုင်အောင်ပေါ့နော်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ရပ်ကလူမှုဖွဲ့စည်းတဲ့အပေါ်မှာလည်းအစီအခံစာရဲ့အများကြီးလုပ်ကြတာရှိတယ်လုပ်ကြတဲ့အနေအထားမှာကျွန်တော်တို့တွေ့ရှိချက်တွေရှိတယ်ဒါပေမဲ့အဲ့ဒီတဲမှာတော့အားလုံးကိုချုပ်ပြီးတော့ကျွန်မနားလည်ထားတယ်လို့ဆိုလို့ရှိရင်ကြီးကြီးမားမားကိုဒီတက်ကောက်ဆိုရင်ခြားတော့ကြီးခြိကတဲ့မျိုးမရှိဘူးဆိုတော့ဟာမျိုးကျွန်တော်တို့ဒီခြုံငုံပြီးတော့မှပြောမှာစံဒီလောက်အထိရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလက်လေးလာဆုံးကြည့်ခဲ့ကြတာလည်းလက်ရှိတာဖြစ်တဲ့အတွက်ဒါလေးတွေကိုလည်းအတိမတ်တက်ဖက်ကလည်းအတိမတ်ပြုတ်ဖို့လုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်ဓမီအဖြစ်တော့ပေါ့ဒါကိုအဲဘယ်လိုမထားပဲနဲ့ဒီလိုပဲ complaint လုပ်နေတယ်ဆိုလို့ရှိရင်တော့ပြဿနာကြီးတယ်ပဲနဲ့ပြဿနာကြီးပြဿနာပေါ့နော်ဒီလိုဖြစ်တာကပုံမှန်ဘုလို့တော့မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်အခုပြောနေတဲ့ကောင်းတဲ့ဝင်တာပေါ့ဒီအငင်းပွားတာတွေကိုဖြည့်ရှင်းတာမှာကာလအကန့်သတ်တော့ရှိရမှာပေါ့နော်ဥပဒေအရဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာကျွန်တော်တို့ဟလာနှစ်ဆန်းဆိုရင်ဒါလွတ်တော်အသစ်စရတော့မယ်လေပြီးတဲ့အခါကျရင်လွတ်တော်ကနေပြီးတော့အစိုးရဖွဲ့ရေးကိစ္စလုပ်ငန်းစဉ်တွေအဆင်အဆင်လုပ်ရတော့မယ်ဆိုတော့ဒီကြီးအငင်းပွားတဲ့ကိစ္စတွေဟလာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုင်ကြားကြတာတွေကဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာရှိပါသလားမခင်လေ
အဲသူကမက်ဆီမောက်ပြောတဲ့အချိန်မှာလည်းပါတော့သွားတယ်55ရဲ့အတွင်းကိုကန့်ကွက်လို့ရတယ်ပေါ့နော်ဒီမကျေနပ်တာတွေကိုပေါ့အော်ကန့်ကွက်လို့ရတယ်ဒါပေမဲ့အဲ့ဒီကန့်ကွက်ချက်တွေပေါ်မူတည်ပြည်ထောင်စုရေကောက်ွယ်ကော်မရှင်ကတော့အဲ့ဒီအမှုတွေကိုသူစစ်ဆေးနေတဲ့အခါမှာဘယ်အချိန်မှပြီးရမယ်လို့တော့အတိအကျကန့်တန်တာမရှိဘူးတိုးတိုးသူကအမြန်ဆုံးပေါ့နော်တက်ဟိုပေါ့အမြန်ဆုံးဆုံးဖြတ်နိုင်အောင်လုပ်ပါဆိုတာရှိတယ်ဒါပေမဲ့ပြီးခဲ့တဲ့လောကဆိုရင်အခု2020မှာဆိုရင်ဒီကန်းခွဲလွာပေါင်းက1000ကနန်းလောက်ရှိရလို့ကြားထားရပေါ့နော်ဒေသတော့မသိဘူးသို့တော့2015မှာအဲ့လောက်မရှိရတာမှာဖြည့်ရှင်းရတဲ့ဟာမှာတချို့ဟာတွေကနှစ်ပေါ့နော်တစ်နှစ်ကျော်ကျော်လောက်ကိုအချိန်ယူဖြည့်ရှင်းရတဲ့အခါကျတော့အဲ့ဒါကတော့တကယ်လို့ကန်းခွဲလွာတွေများလေဒီအငင်းပွားမှုကတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုတော့ထင်တယ
်ဆိုတော့မင်းစင်မော်ကြီးဆိုတော့ဒီအခုလက်ရှိလာတက်ကတက်နေဖြစ်နေတဲ့ကိစ္စရောနောက်တစ်ခုကပါတီတစ်ခုနဲ့တစ်ခုအကြားမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်အလှန်ဟလာတိုင်ကြတာတွေပြုကြတာတွေအခု NLD ဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမစမဟုတ်စိုးဝါသစ်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့မှဒါတွေရဲ့ဆက်ဖြစ်နေမယ်လားလားရှိနေသလား
ဟ အဓိကတော့ကန့်ကွက်လွာကတော့သူ့ကိုဒီကိုယ်စလဲလောင်းအအမြင့်ဆင်းတင်ညာပြီးဆို45ရက်အတွင်းကန့်ကွက်ရမယ်အဲ့ဒါကိုဖြည့်ရှင်းတဲ့ဖြစ်စဉ်ကကြတော့သူကနှစ်ပေါက်မယ်ပေါ့ရှင်အခုတပြင်းကျွန်တော်တို့ဒီ2005အတွေ့အကြုံရဆိုရှင်ဆရာမပြောတော့တယ်လို့ကျွန်တော်တို့တစ်နှစ်ကြာတယ်ပေါ့နော်ဒီဂျာဗက်ရေကောက်ပွဲဆိုလို့ရှင်6လကြာတယ်ပေါ့ဂျာဗက်ရေကောက်ပွဲမှာဆိုလို့ရှင်ဥပမာ second အမှတ်လို့မျိုးဆိုလို့ရှင်သူကတခြားဒီပြတော်ဆိုကောက်ပွဲကောင်ရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကံကလာတင်တင်ပြီးတော့အမှုတွေဂျင်းတင်တဲ့ဖြည့်ရှင်းပြီးတော့သူကနိုင်ပါတယ်ဆိုပြီးဟာလူမျိုးပေါ့နော်အဲ့လိုတာတာကလေးလူမျိုးပဲအခုလဲတာအ ਨੇ ဆုံးတစ်နှစ်ကတော့သူကြာမယ်ဘာလို့လဲဆိုတော့ဒီဥပဒေအရလဲကျမတို့ကဒီတစ်နှစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကျွန်တော်မြင်တာပေါ့နော်တက်လာမယ်အစိုးရကကျွန်တော်မတ်လပုံပေါ့သူတို့စပြီးတော့ပြည်သူ့ဆီခောက်ပုတ်ကော်မရှင်အတစ်ကိုလဲဖွဲ့ကြမယ်ဖွဲ့ကြတဲ့အခါကျလို့ရှင်အဲ့ဒီပြဿနာတွေအကုန်လုံးဖြည့်ရှင်းရမှာကော်မရှင်အတစ်ကရှင်းရမှာဖြစ်သွားပြီဒီကောင်ကြီးအဟောင်းနဲ့မဆိုင်တော့ဘူးဒါပေမဲ့လူဟောင်းမျိုးလဲတာမန်အဖြစ်တော့လူဟောင်းမျိုးပဲပြန်ပြီးတော့ခန့်ကြရဲပေါ့နော်တော့ဝက်နောက်ကတော့အများအားဖြင့်ပါလိရှိတယ်ပေါ့ကျွန်တော်အဲ့လိုလေးတော့ရှိရဲဆိုတော့ဒီကန့်ကွက်ခြင်းအမှုမျိုးဖြည့်ရှင်းတာပေါ့တို့တက်ဆိုင်ရခုံမျိုးခွဲခုံခွဲနေပြီးတော့ဆိုပြီးကော့ပေါ်ကော်မရှင်နဲ့ဟိုဖြည့်ခွဲခွဲလေးဥဆောင်ပြီးတော့မှတို့ရှင်းတာကတော့ကျွန်တော်တို့အတွေ့အကြုံညာတော့သူ့ရှင်းလင်းဒီဥပဒေနဲ့လုံထုံးလုံးဒီပိုင်းရှင်းလင်းထားတဲ့အရာကိုတော့အနည်းဆုံးနှစ်ကတော့ကြာမယ်ရှင်ကန့်ကွက်တာတော့ဒီ45ရက်အတွင်းမှတို့တော့စတင်လို့ရမယ်ရှင်းတာတော့တစ်နှစ်လောက်ကြာမယ
်ဟုတ်ကဲ့ခင်ဗျာဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြည့်ရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလိုမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြတယ်ဆိုတာတဲ့အဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေတင်ကိစ္စမျိုးကနေဘက်ကင်လင်းငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
အာဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလန်းနေထုတ်သုံးနေတာပေါ့နော်အဲအဲ့လိုမျိုးကျွန်မမြင်တယ်ဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုထင်တယ်လို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီအမ်ပြည်သူလူလူရဲ့စံနာနဲ့ရလာတဲ့ရလက်တွေအပေါ်မှာဟိုပစ္စလက်ခတ်လေဒါကိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်တယ်အဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါတယ်ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဒီဟာကိုပြည်သူလူလူရဲ့စံနာကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကစက်ကြိုးစားဖို့လိုတယ်ဒါပေမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးတွေတိတိကျကျပေါ့အခုလိုကနလိုဆွဆွဲနေရပါတော့ဟိုဗာလဲမှတ်ပုံတွေမရှိပဲလာထည့်တာမျိုးကန့်ကွက်တာတို့အဲအဲ့လိုမျိုးပေါ့မက်ဆေ့ချ်တွေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲเสียအကြောင်းကိစ္စမရှိအောင်တိတိကျကျစနစ်တကျလုံထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်အဲ့ဒါအကြောင်းလဲကျမတို့ဒီစောင့်ကြည့်သူတွေအကြံပြုတယ်ဆိုတာလဲအဲ့လိုမျိုးတွေကိုကာကွယ်နိုင်အောင်ပေါ့နော်အကြံပြုတယ်ဟုတ်လေဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့မစင်မအူရောဒီကနေပြီးတော့ကျွန်တော်တို့ဘယ်လိုသင်ခန်းစာယူနိုင်ပါမလဲ
ဟုတ်အဓိကတော့ဒါခဏပြောသွားတဲ့အတိုင်း institution ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီသူ့ရဲ့ရည်ရည်ချက်မှန်ကန်ဖို့လိုတယ်တတိယအဖြစ်ဒီ professional ဖြစ်ဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ရည်ရည်ချက်တွေမမှန်ဘူးသူ့လိုရမဲ့လမ်းကြောင်းအတိုင်းပေါ့ဥပမာကျွန်တော်နိုင်ငံဆိုလို့ရှိရင်ပို့ဆိုတော့ကဒီတက်ဆိုလို့ရှိရင်အစိုးရအောက်မှာမရှိတဲ့ဟာလိုမျိုးအထိဖြစ်နေတဲ့အခါကျတော့သူ့ရဲ့ professional ဖြစ်မှုတွေကအခုဘယ်မှာရိုင်နေရတဲ့ကြားရဲ့အခုလိုမျိုးကိစ္စတွေပါရှိတယ်ဆိုတော့ပို့ပြီးတော့ကိုယ့်ရဲ့ institution တစ်ခုလုံးကိုဒါအများပြည်သူအနေနဲ့အဲပို့ပြီးတော့မကြည်လည်တာပေါ့နော်ဒါမျိုးတွေကရှိလာနိုင်တယ်ရှိလာနိုင်တယ်ဆိုတော့ဒီလိုပဲလုပ်မဲ့အစားပေါ့နော်ဒီရေရှည်နိုင်ငံကြီးအဲကျွန်တော်တို့ပြည်သူလူထုကိုသူအကာအကွယ်ပြုနိုင်တဲ့တကယ် professional ပေါ့နော်ဒီတက် institution မျိုးဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုယ့်ရဲ့ဒီကာကွယ်ရေးကိစ္စရပ်တွေပေါ်မှာအဲပဲ professionally တိတိကျကျလောက်တာကပို့ပြီးတော့လမ်းတော်မယ်လို့မြင်ပါတယ်လို့ဒီနိုင်ငံကြီးကိစ္စရမှာအထူးတလဲစိတ်ဝင်စားပြီးတော့ဒီလိုပဲပါဝင်နေတာထက်ဆိုင်ရပေါ့နော်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဒေါက်ခင်လေးငယ်ဒေါ်စင်မောင်ဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝေဝေလည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဖန်တီးအဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်လွတ်လပ်မြတ်တာသောယူကော့ဘွေများပန်ပိုးရေးခွင့်ရအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါ်စင်မောင်ဦးလို့ဆွေးနွေးသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါအေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာအခုလိုစောင်းနှင်းဝေတဲ့ရာသီနဲ့ Christmas နဲ့နှစ်တကူကာလတိုင်းမှာ UA ပြည်သက်တွေအတွက်ဒီသချင်းလက်ဆောင်တွေနဲ့ထုတ်ပြပေးနေကြအစင်လာတိုင်းပဲဒီကနေ့ညမှာတော့အစိုးရကိုခင်မောင်သူတည်ဆူထားတဲ့ Run to Song ဆိုတဲ့သချင်းကိုနားဆင်ရပါမယ်ခင်ဗျာ
။တင်းယောင်းတုံးတွေကိုမလိုက်တဲ့ဒုတိယကြောလွန်လို့နေရပြီ။ဒီပြင်းညဉ့်ညာနဲ့မလိုက်တဲ့ဒုတိယကြောလွန်လို့နေရပြီ။ဤဒေမိုပြန်มาဆောင်ရောက်ခဲ့ပြီဆောင်ချုံလုံးမတွေ့နိုင်အောင်ဒီဆောင်လဲလွှမ်းတွင်နှင်းမုံလို့ပုံလွှမ်းထားသည်ယင်တစ်ခုလုံးတွေ့ကြည့်အောင်လွှမ်းရတယ်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမင်းညည်းလဲဟေးမန်လို့အန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ดุติยาจ่อล้วนลุณียามียิมาล้วนญาณเนจงไคงกาดุติยาจ่อล้วนลุณียามีจิตวินวินจิงกุมันซาลุเยเบมาแลจิตตุเยนีซ่องแลล้วนฤทธิ์นมงลุพงล้วนทาดีเหมาะลีไดมันยีกาล้วนยาเดပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းညာလေဟိမန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ดุติยาจ่อล้วนลุณียามีดีดีญีญาเนมาไล่เจดุติยาจ่อล้วนลุณียามีที่เดโมเปลี่ยนมาซ่องยောက်แก่พี่ซ่องจုံลุ่มรวยไหนอ่องนี้ซ่องเลยล้วนรวยนิ่มมุ่งลุคงล้วนทาดีกินกูลุ่มกล้วยที่อ่องล้วนยาเดပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလေအိမ်မန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်ပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလေအိမ်မန်ကိုအန်တူဖို့ပြန်လာပါပြန်လာပါဖက်ထားအောင်
ဒေါက်တာရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ပြီးခဲ့တဲ့အပတ်ကရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအမေရိကန်မှာမနေ့တနင်္လာနေ့ကစပြီးတော့ထိုးပေးခဲ့ပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုအရင်ဦးစားပေးသွားမှာဖြစ်ပါတယ်။ညယုံမျိုးရေးပေါ်ဆေးကုသရေးဆိုင်ရာသူနာပြူဆန်ဒရာလင်းစီကပထမဆုံးကာကွယ်ဆေးထိုးနှံတဲ့သူဖြစ်ပါတယ်။အစမတန်အိတ်ခဲထားတဲ့ရေခဲပုံးတွေနဲ့ထည့်ထားတဲ့ဆေးတွေကိုဖိုင်ဇာဆေးထုတ်လုပ်ရေးတည်ရှိတဲ့မီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအမေရိကန်တလွားကိုတနင်္ဂနွေနေ့ကစပြီးတော့တင်ပို့ပေးနေပါတယ်။အခုကာကွယ်ဆေးကအမေရိကန်အခြေစိုက်ဖိုင်ဇာဆေးကုမ္ပဏီနဲ့ဂျာမနီ BioNTech တို့ပူးတွဲဆန်သက်ထုတ်လုပ်တာဖြစ်ပါတယ်။American သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးလိုက်ပြီးဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့မဲပေါင်း290ထက်အများပြားပို့ပြီးတော့အနိုင်ရခဲ့တာပါ။ဂျိုးဘိုင်ဒန်က306မဲရနေတာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်က232မဲရနေတာဖြစ်ပါတယ်။အခုလိုသူအနိုင်ရတာကြောင့် Republican သမ္မတဒေါ်နယ်ထရမ့်ဟာ American သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယသက်တမ်းရှုံးနိမ့်တဲ့ပြင်ဆင်မှောက်သမ္မတဖြစ်လာပါတယ်ရှင်။American ရှေ့နေဂျိုဝီလျံဘားဟာရှေ့သတင်းပတ်ထဲသူရရူကနေနှုတ်ထွက်အနားယူမှာဖြစ်ပါတယ်။တနင်္လာနေ့ကသမ္မတဒေါ်နယ်ထရမ့်နဲ့ရှေ့နေဂျိုတိုအင်ဖြူရောမှာတွေ့ဆုံမှုအပြီးရှေ့နေဂျိုဘားဟာခရစ်စမတ်အားလည်းရဲ့မတိုင်ခင်မှာရရူကနေအနားယူရမယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြတာပါ။ရှင်နေကျုပ်ဘားဟာဒီဇင်ဘာ23ရက်နေ့အထိပဲသူ့ရဲ့ရှေ့နေဂျိုတာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ်။
သူရဲ့နေရာမှာလက်ထောက်ရှေ့နေချုပ် Jeff Ross ကရှေ့နေချုပ်ဖြစ်ယာယီတာဝန်ယူမယ်လို့သမ္မတ Trump ကပြောပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်ဆင်အောင်ပါ
This program has come to you from the Voice of America, Washington.